ဲဆရာအီမြေကဘာဟာလူသားတွေမိခိုနေထိုင်နိုင်တဲ့တခုသီးသောကဘာဖြစ်ပြီးဒီကဘာငိမ့်ရန်ตายာဝါပြောအရှိတီတန်ရေးကိုလူသားတိုင်းကြိုးပမ်းရမှာဖြစ်ပေမဲ့စစ်မဲ့တွေလက်နက်ကင်ပြိပက္ခတွေမငိမ့်နိုင်ပဲရှိနေပါတယ်ဒီအတွက်စစ်သားနဲ့စစ်နဲ့မပတ်သက်တဲ့အရသားတွေပဲပဲမြထိခိုက်သေးဆုံးဒဏ်ရာရရတာတွေမျိုးရီရွာရီပေပြေပေမြပျက်စီးရပြပုံကြရတာရီလူမှုဘဝပေပြေပေမြထိခိုက်ရတာရီကိုလူသားချင်းစာနာယေရှုတော်ကထက်တွက်ပြီးမဲ့သဘာဝပဝင်းကျင်လဲစစ်ပွဲနဲ့ပြိပက္ခရီရဲ့သားကောင်ဖြစ်ရတာကိုထက်တွက်ဖို့တခတ်တရံမိော့နေတတ်ပါတယ်စစ်မဲ့နဲ့ပြိပက္ခရီကြောင့်ရေရင်းနေညဉ့်ညမ်းရစိုက်ခင်းတွေမိရှုခံရတစ်တော်ရီခုတ်ထွင်းရှင်းလင်းခံရမြေစည်းရီအစိတ်တင်ရတိရစ္ဆာန်တွေတပ်ဖြတ်ခံရတဲ့ဖြစ်ရပ်တွေလည်းရှိပါတယ်။လူငယ်တဲ့နှစ်60အတွင်းပြည်ရင်းပြိပက္ခအလုံးရဲ့40ရာခိုင်နှုန်းထက်မနည်းဟာတဘာဝတယံဇာတထုတ်ယူတာနဲ့ဆက်ဆက်နေတယ်လို့ UNEP ကုလသမဂ္ဂပတ်ဝန်းကျင်အစီအစဉ်က November 6ရက်မှာကြေညာတဲ့စစ်မဲ့နဲ့လက်နက်ကင်ပြိပက္ခတွေကြောင့်တဘာဝပတ်ဝန်းကျင်အမျက်ထုတ်ခံရခြင်းကာကွယ်ရေးဆိုင်ရာနိုင်ငံတကာနေ့မှာဖော်ပြပါတယ်။တစ်လို့စိန်လို့ရွှေနဲ့ရေနံလို့တမိုးကြီးမားတဲ့သဘာဝတယံဇာတတွေဖြစ်ဖြစ်မြေစီဩဇာထက်သန်တဲ့မြေနဲ့ရေလို့တယံဇာတဖြစ်ဖြစ်ထုံနှုတ်သိမ်းယူအမျက်ထုတ်ခံရတယ်လို့ပြောပါတယ်။တရားမဝင်တစ်ခုလှဲတာ၊နည်းမြေရှင်းလင်းမှုတော်တွေကိုတမင်မိရှို့တာ၊အစိတ်တောက်ဖြစ်စေတဲ့ပစ္စည်းတွေသုံးပြီးအဖိုးထိုက်တန်တဲ့တွင်းထွက်တယံဇာတတွေအလူအရက်ထုတ်ယူတာကိုဥပမာပေးပါတယ်။မြန်မာနိုင်ငံမှာတော့2021ဆေးအာနာသိမ့်ပြီးနောက်ပြိပက္ခနယ်မြေတွေမှာအုတ်ချုပ်ရေးလက်လန်းမမီတော့ပဲတင်ဟန်စာတရီအထိတ်အကုတ်မဲ့ထုတ်ယူနေကြပါတယ်။ဥပမာကချင်ပြည်နယ်မှာမြေရှားတပ်တို့တူဖို့နေတာမျိုးပါ။ဒါနဲ့ပတ်သက်လို့ KHRW ကချင်လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တာဝန်ခံကိုဂျက်ခော့ဖ်ကအ
နာတိမနောက်ပိုင်းမှာတော့ပုံမှာလွတ်လွတ်လပ်လပ်လောက်ကင်လို့ရတော့ကြိုက်တယ်လို့လို့ရတော့အဲ့လိုအခုတို့တော့ဒီစစ်ကောင်စီနေပေါ့နော်ပုံပေါ်မှာတော့ဒီတို့ကြိုက်တယ်လို့တော့ကိုလို့နေတာပေါ့အခုကတော့ဘယ်သူမှစစ်ဆေးတာလို့ကတော့ခုချိန်မှာတော့ခက်ခဲဆိုတော့တို့ကမြင်ကြဆောင်းဒီစစ်ကောင်စီပုံပေါ်တုံးနေတယ
်စစ်မဲ့တွေလက်နက်ကင်ပြိပက္ခတွေဖြစ်ပွားတဲ့နေရာမှာအုတ်ချုပ်ရေးရန်တရားလဲလက်လန်းမမီတရားဥပဒေစိုးမိုးရေးလဲကင်းမဲ့သွားစမြဲမို့တဘာဝတင်စာတရီကိုတရားမဝင်ထုတ်ယူကြတယ်လို့လဲကုလသမဂ္ဂကပြောပါတယ်။ဒါနဲ့ပတ်သက်ပြီးပဝင်းကျင်ရေးရာစစ်ပညာဘာသာရပ်နဲ့မဟာဘွဲ့ရာထားသူတူပုံသက်တာကတော
့အဘိုင်းမစစ်ကြည့်တယ်။လူစော်လို့တော့အထူးဆိုင်တာပေါ့သူကတော့အုတ်ချွေးပြက်သွားတော့ပုံထိုးရပါတော့။အဲတော့တခါတလေပေါ်လူချင်းပြရတဲ့အကြောင်းရင်းမှာကျွန်တော်တန်းကြည့်လို့မျိုးသမားကြောင့်ပြီးတယ်ညခုနစ်လောက်အစီအစုံပြည်ရင်းစစ်ပြေးတန်းကြည့်လို့ဆိုရင်ဒီဒီလူစုကိုလည်းထက်ပြွက်ခြင်းပေါ့နော်။တကယ်တော့လည်းအဲ့ကံမဆုတ်ကြလို့မြင်ရတာပဲပေါ့နော်ကျွန်တော်တိုက်ကြည့်ရဲ့ case study တွေကတော့ကျွန်တော်တို့ရဲ့အာခံတို့ဘာလို့ဟိုအာဖရိကတိုက်ကြည့်တွေတော့မပြောဘူးပေါ့ channel ဟာတွေကျ credit လောက်လို့ပုံကောင်းနေတူတယ
် rule of law တရားဥပဒေစိုးမိုးရေးကိမရာနဲ့ natural resources တဘာဝတယံစာတထုတ်ယူခံရတာဆက်ဆက်ပုံကိုပတ်ဝန်းကျင်ရေးရာစစ်ပညာရှင်ကသုံးသပ်ကြတာပါစစ်မဲ့ဖြစ်ပွားရင်ရုပ်ကြီးလောင်စာတွေအလွန်အကျွံသုံးကြတဲ့အတွက်ကဘာကြီးပူနွေးမှုကိုတည့်ရက်အားပေးတယ်လို့လဲနိုင်ငံစုံအခြေစိုက် Global Citizen သုတေသနအဖွဲ့က2022 April မှာဖော်ပြပူပါတယ်။စစ်မဲ့ဖြစ်ပွားရင်ရာသီဥတုနဲ့သဘာဝပတ်ဝန်းကျင်ကိုအဓိကအကျိုးသက်ရောက်မှု၃ခုရှိပြီးပထမအချက်အဖြစ်ဒါကိုဖော်ပြတာပါ။ Podcast ကနေလဲ
If the US military were a country,It would have the 47th highest emissions total.
တကယ်လို့ American စစ်တပ်ဟာနိုင်ငံတနိုင်ငံသားဖြစ်နေရင်ကမ္ဘာဖန်လုံအိမ်အာနိသင်ထုံလွှင့်တဲ့48နိုင်ငံမြောက်နိုင်ငံဖြစ်ပါလိမ့်မယ်။ဘုံကျဲတာတွေစစ်မဲ့ရေးရာခေတ်သစ်နီးနီးတရာတွေဟာတဘာဝတာရင်တရိတ်ဆန်တွေနဲ့ဇီဝမျိုးစုံမျိုးကွဲတွေကိုတိုက်ရိုက်ထိခိုက်စေပါတယ်။စစ်မဲ့ကြောင့်ပေါ်ပေါက်လာတဲ့ညဉ့်ညမ်းမှုကြောင့်ရေမြေနဲ့လေထုတွေမတန့်ရှင်းတော့ဘဲစစ်ဖြစ်တဲ့နေရာမှာလူတွေစိတ်ချလက်ချနေထိုင်လို့မရတော့တဲ့အနေအထားမျိုးဖြစ်လာပါတယ်။
ကဘာတဝန်းကအစ်စ်တက်တွေရကဘာမှာထွက်ရှိသမျှဘန်လုံးအင်အနစ်တင်ဓာတ်ပွေအားလုံးရဲ့6ရာခိုင်နှုန်းလောက်ကိုထုတ်ရနေတယ်လို့လည်းပြောပါတယ်ဒီမှတ်တမ်းထွက်ချိန်မှာအစ္စရေးဟာမတ်စ်မဖြစ်ပွားသေးချိန်ဖြစ်တဲ့အတွက်ခုအခြေအနေနဲ့ကြွားချောင်းကြွားချားနိုင်ပါတယ်လလုံးစင်မှာတော့ဂါဇာမှာတောက်ရည်တက်ပြက်လက်နေပါတယ်ဗီယက်နမ်စစ်ပွဲတုန်းကလည်းတစ်တော့ဧက5သန်းကျော်နဲ့လေယာဉ်မြေဧက5သိန်းပျက်စီးခဲ့ရတယ်လို့ Global Citizen ကပြောပါတယ်မကြခင်ဆယ်စုနှစ်တည်းအတွင်းစစ်ပွဲကြောင့်အာဖဂန်နစ္စတန်ကတစ်တောဖုံလွှမ်းဧရိယာ 95ရာခိုင်နှုန်းနီးပါးဆုံးရှုံးခဲ့ရပြီးစစ်ပွဲပြီးသွားလဲမြို့မိုင်းတွေပောက်ကွဲတဲ့အတွက်တိုင်းတရစ္ဆာန်တွေတေကြီးပျက်စီးရပြန်လာ